ကိုရီးယားနိုင်ငံကောင်ဆောင်လေကျ2018ခုနှစ်မှာထိပ်တိုက်ဆက်ဆံမှုတွေလုပ်ခဲ့တယ်လို့ပဲလာမယ့်နှစ်တမှာလည်းငင်းချင်းစင်းနုပ်ပေါ်တိုးမြှင့်ကျင်းပတော့ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ချောင်းအုပ်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်စီကိုတနင်္လာနေ့ကစာရဆောင်ပေးပို့တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါတယ်မြောက်ကိုရီးယားနယ်ရပြန်မှာစက်တင်ဘာလကနောက်ဆုံးကျင်းပတဲ့နိုင်ငံကောင်ဆောင်ထိပ်သီးစည်းဝေးမှာမြောက်ကိုရီးယားကောင်ဆောင်တတိပေးခဲ့တယ်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုဒီဇင်ဘာမှာလာလောက်ကောင်မှာလာဖို့စီစဉ်ပေးမဲ့မဖြစ်မြောက်တာအတွက်စိတ်မကောင်းကြောင်းလည်းဆာမှာဖော်ပြထားပါတယ်ဒါပေမဲ့ကင်းရဲ့စာအပြည့်စုံတော့တောင်ကိုရီးယားတမရုံကထုတ်မပြောပါဘူး2018ထဲမှာကိုရီးယားကောင်ဆောင်နှစ်ဦးကြားထိပ်တီးစနုပ်သုံးပုံကျင်းပခဲ့ပြီးစီးပွားရေးပူးပေါင်းဆောင်မှုကိုအခါအားရစွာလုပ်ဖို့သဘောတူတဲ့အပြင်ဒီလိုလှုပ်ဆောင်ဖို့နိုင်ငံတကာအရေးယူမှုရဲ့အဆုံးသတ်ရေးအတွက်ညွှန်းလင်းကြောင်းလည်းပြောခဲ့ကြတာပါဒါပြင်နိုင်ငံနယ်စပ်ဒေသတချို့အဆောက်အအုံတက်စခန်းတချို့ဖယ်ရှားရေးနယ်စပ်ပန်းမချောင်းရွာလေးကလက်နက်တွေမြေမြုပ်မှန်းတွေရှင်းလင်းပေါ်မှာတမျိုးကျစီးချင်းချမှုကိုလျှော့ချဖို့လည်းလုပ်ခဲ့ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်းနဲ့ဆာရဲမှာ2019မှာတောင်ကိုရီးယားသမ္မတမွန်နဲ့မကြမကြာတွေ့ဆုံမှုဆန္ဒရှိတယ်လို့ဒေတာရင်းငင်းချန်တာဝါပြောရင်းနဲ့ကိုရီးယားကျန်းစာဒေတာနျူကလ িয়ার ကင်းစင်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးလိုတယ်လို့ဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံမူဝါဒဆိုင်ရာဆုံးဖြတ်ချက်နဲ့ရည်ရွယ်ချက်တွေကိုကျင်းပနိုင်ရှိတဲ့ကောင်ဆောင်ကင်းနဲ့နှစ်သက်မင်းကုန်မကျင်းပခင်အခုလိုတောင်ကိုရီးယားသမ္မတဆီကင်းကဆာရေးခဲ့တာမှာ2018နှစ်သက်မင်းကုန်ကကျင်းကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့တန်တမန်ရေးစတင်မှုပြောကြားခဲ့တဲ့နောက်တောင်ကိုရီးယားသမ္မတမွန်နဲ့တွေ့ဆုံခဲ့တယ်လို့ဂျူနာထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါတမိုင်းတွင်ထိပ်သီးဆွေးနွေးပွဲကိုကျင်းပနိုင်ရတာဖြစ်ပါတယ်